ဟိုဒေါက်တာစင်သီယာမောင်ရဲ့အခုတစ်ခေါက်အမေရိကန်ခီးစဉ်ရဲ့အကြောင်းရင်းကိုသိပြစေခင်ဗ
ျဒီခီးစဉ်မှာပေါ့နော်ကျွန်မတို့ဝါရှင်တန်အခြေစိုက်ပေါ့နော် National Endorsement for Democracy အနေပြီးတော့ပြီးအပ်တဲ့စုပေးပွဲကိုလာတာဖြစ်ပါတယ် Democracy လို့ခွင့်ရစုလာရောက်လက်ခံရတာဖြစ်ပ
ါဟုတ်ကဲ့အဲ့တော့ဒီ NDD ကပေးတဲ့ Democracy ကြိုးပမ်းမှုစုနယ်ပတ်သက်ပြီးတော့ဆရာမရဲ့အမြင်ကိုလည်းပြောပြပါအောင်ခင်ဗ
ျဟုတ်ကဲ့ကျွန်မတို့ဒီစုပေါ်မှာပေါ့နော်ဒီမြန်မာဒီအရေးကိုတစ်ဆိုင်မမကျွမ်းဆောင်ရနေတဲ့ခန္ဓာပေါင်းစုံကိုစုစည်းပြီးတော့စုပေးတာဖြစ်တဲ့အတွက်ကြောင့်ခုလက်ရှိပြောင်းလဲမှုတွေရှိနေပေမဲ့လို့ဒီမိုကရေစီရေလူအခွင့်အရေးမှာเนาะဒီပြောင်းလဲတိုးတက်မှုတွေမရှိတဲ့ပေါ်မှာကျမတို့ဒီမိုကရေစီရေလူအခွင့်အရေးဆောင်ရနေတဲ့ပုဂ္ဂိုလ်များအလုံးအနေနဲ့ဒီမိုကရေစီရေနဲ့လူအခွင့်အရေးကိုပို့ပြီးတော့လေးစားတိုင်းနာဖို့နဲ့ဒီနိုင်ငံတကာပို့ပြီးတော့ပြအပ်ပေးဖို့အတွက်လည်းကျမတို့ထင်နေပါတယ်
ဟုတ်ကဲ့မြန်မာနိုင်ငံမှာအခုဆိုရင်ဒီအပြောင်းလဲဘက်ကိုဦးတည်နေပြီလို့ပြောကြတယ်ဗောလေဒီအပြောင်းလဲတွေကဆီယမတို့မြင်ကျင်တွေ့ကျင်တဲ့အပြောင်းလဲအခြေအနေကိုရောက်နေပြီလားခင်ဗျအ
ခုလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်းပြောင်းလဲရေးမှာကျမတို့ဟိုနေဆက်တွေကတခြားပေါ့စစ်တပ်အင်အားတွေတိုးချဲ့တာတို့ထိုးစစ်ဆင်နေတာတို့ကဆက်လက်ရှိဆဲမြင်ဖြစ်တဲ့အတွက်ကြောင့်အကောင်းအဖက်ကိုပြောင်းလဲလာတာမတွေ့ရသေးပါဘူးအထူးသဖြင့်တော့ဒီလက်ရှိကချင်ပြည်နယ်မှာကိုစစ်နေတာနိုင်ငံတကာရဲ့ဥပဒေတွေနဲ့တော့ဆန့်ကျင်နေတာတွေ့ရတယ်လို့လူခွင့်ချိုးဖောက်မှုတွေလက်ဆက်ရှိနေတယ်ဆိုတော့တွေ့ရှိရတယ်အဲဒါကြောင့်ဒီကျမတို့နေဆက်မှာရှိတဲ့တော့ဒီဒုက္ခတွေအရေးလူသားချင်းစာနာထောက်ထားမှုဆောင်ရွက်နေတဲ့ဖွဲ့စည်းများအနေနဲ့ဒါအမှန်တမ်းဒီမိုကရေစီရေးကိုဟန်တာဖြစ်စေတယ်တော့ဒီနောက်ဆက်တွဲဆိုးကျိုးတွေလည်းအများကြီးဖြစ်စေတယ်
အဲ့တော့ဦးဆီယမကဒီထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်းများစွာဒီဒုက္ခသည်မိသားစုတွေရွှေပြောင်းအလုသမားမိသားစုတွေအပါအဝင်ပေါ့လေမြန်မာပြည်ဘက်ချမ်းနေနေစဉ်လာနေတဲ့လူနာတွေကိုအခမဲ့နေပါကျမကြီးစောင့်ရှောက်ပြုစုနေတာသိရပါတယ်အဲ့တော့ဆီယမကမြန်မာပြည်ပြန်သွားဖို့အခြေအနေရှိနေပြီလားဟိုဘာတွေဆက်လုပ်ဖို့ရှိပါလဲခင်ဗျလက
်ရှိမှာကျမတို့ဒီလူခွင့်ရေးချိုးဖောက်မှုတွေကနေဆက်မှာပေါ့နော်စစ်တပ်တွေအတိုးချဲ့မှုတို့လူခွင့်ရေးချိုးဖောက်မှုဆိုတာဒီကနေဆက်မှာဆက်ရှိနေတယ်ပြီးတော့ကျမတို့ပြည်တွင်းထဲမှာရောနေဆက်မှာရောလူတွေရဲ့ဒီကျမကြီးလူမှုဘဝလုံခြုံရေးပေါ့နော်အေးအလုံးကဆက်လက်ပြီးတော့ဒီပြင်းပြင်းထန်ထန်ပေါ့နော်ခံစားရတာတွေရှိနေတယ်အထူးသဖြင့်တော့ပြည်တွင်းထဲမှာရှိတဲ့ဒီကျမကြီးစနစ်ဒီတိုးတက်ပြောင်းလဲလာတာဒီလူခွင့်ရေးဆိုင်ရာတိုးတက်ပြောင်းလဲလာတာမရှိသေးဘူးပြည်တွင်းရလူတွေကနေဆက်ကိုရောက်လာပြီးတော့စီးပွားရေးအရာဖြစ်စေ၊မကြမ်းမရေးအရာဖြစ်စေအကာအကွယ်ရယူတာတွေအဆက်ရှိနေမယ်ဆိုရင်ကျမတို့ဒီနေဆက်အခြေလူအခွင့်အရေးတွေကဒုက္ခတွေတွေအတွက်ရှေ့ပြောင်းလူတွေအတွက်နော်ဘုရားတည်ငြိမ်မှုနဲ့နော်ဘုရားတည်ဆောက်မှုတွေနော်လူတွေအခြေပြုခွင့်အရေးတွေစုဖွဲ့ပြီးတော့နော်ကယ်ဆယ်ရေးလူမှုရေးလုပ်ငန်းတွေကိုကျမတို့ဆက်လက်ဆောင်ရွက်နေမှာဖြစ်ပါတယ်
။ဒေါက်တာစင်နီယာမောင်ကိုကျေးဇူးတင်ပါတယ်ခင်ဗျ
။ကျေးဇူးတင်ပါ